ီတော်စုရေကောက်ပွဲကော်မရှင်နေနဲ့လာမယ့်2020အထွေထွေရေကောက်ပွဲအတွက်မဲဆန္ဒရှင်စီရင်မှုကြမ်းတစ်ခုကောက်ယူပြုစုဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။အရင်ရေကောက်ပွဲမှာမဲဆန္ဒရှင်စီရင်အငင်းပွားမှုတွေကြုံခဲ့ရတာမို့ဒီဇင်ဘာကုန်ကစပြီး3လကြာဆောင်ရွက်မယ့်စီမံချက်ဟာနိုင်ငံတွင်းကမဲပေးခွင့်ရှိသူတိုင်းမဲပေးနိုင်ရေးအတွက်ဆောင်ရွက်ပေးနိုင်မှုဖြစ်တယ်လို့ပြည်တော်စုရေကောက်ပွဲကော်မရှင်ကပြောပါတယ်။ CV တင်းတော်မတ်မီခါကတင်ပြပို့ထားပါတယ်ရှင်။
လာမယ့်2020အထွေထွေရွေးကောက်ပွဲမှာစစ်မှန်တဲ့မဲဆန္ဒရှင်စီရင်တွေရဖို့နဲ့မဲပေးခွင့်ဆုံးရှုံးတာတွေမဖြစ်ဖို့ဒီစီမံချက်ကိုလွတ်ဆောင်တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရဥမြင့်နိုင်ကပြောဆိုလိုက်တာပါစီမံချက်အရာမဲစင်းပြည်သူရေးကောက်ယူရေးကြီးကြပ်ရေးဆိုပြီးအဖွဲ့တွေခွဲခြားလွတ်ဆောင်မှာဖြစ်ပါတယ်လွတ်ဆောင်မဲ့လုပ်ငန်းစဉ်တွေပတ်သက်လို့ဥမြင့်နိုင်ပြောပြလာတာကတော့
ဒီလကုန်ကနေစပြီးတော့စတင်ပြီးတော့ကောက်ယူတော့မှာပေါ့နိုင်ငံလုံးမှာနိုင်ငံလုံးမှာတကယ်နိုင်ငံလုံးမှာဟုတ်ကဲ့3လအတွင်းကျွန်တော်ကောက်ယူပါမယ်ဟုတ်ကဲ့ဟုတ်ကဲ့လာဝကတို့ထွေအုပ်တို့နဲ့ကိုခုအဖွဲ့တွေဖွဲ့ပြီးတော့တခြားကောက်ပြီးကောက်ပြီးတော့အဲ့အကြမ်းတွေကိုတက်ဆိုင်ရာပါတီတွေအဲ့ဒီတို့ရှိမှခြေစိုက်ပါတီတွေကိုအကုန်လုံးကျွန်တော်စီတီဓာတ်ပြိုင်းနဲ့ဝင်မယ်သူတို့ကလည်းသူတို့ပါတီဝင်နေကြံလားမကြံလားတို့လိုက်ကြည့်မယ်ကြံတဲ့မက်ဆန်နေရှင်နေလိုက်လားလိုက်ကြည့်မယ်လိုက်ကြည့်မယ်ဆိုလို့ရှိရင်ကြံတဲ့လူဆိုရင်သူတို့ဟိုချန်နယ်စင်းကိုတမရကျွန်တော်ပို့ရင်ကျွန်တော်စီကျွန်တော်တို့အမှစစ်စစ်ထည့်နေမယ်အဲ့ဒီအပြင်ကိုအဲ့ဒီအပြင်ကိုတက်ဆိုင်ရာပါတီတွေတွတ်တော်ကိုယ်စားလှယ်လောင်းနေသူတို့စီကိုလည်းပဲဒီမဲစင်းအကြမ်းပီဒီနေနဲ့ပေးပြီးတော့သူတို့စီကလည်းပဲသူတို့ရဲ့ပါတီဝင်တွေဘယ်လိုချန်နေတယ်လဲသူတို့မဲဆန်တွေဘယ်လိုချန်နေတယ်လဲအဲ့ဒါတွေသူတို့စီကိုပေးပြီးတော့သူတို့စီကလည်းတောင်းခံပြီးတော့ပြုစုသွားမယ်ဆိုရင်တော့တင်မတန်ကိုမှန်သွားမယ်ဟာဖြစ်မှာပေါ့နော်စစ်ပြေးရှောင်နေတဲ့တတ်တတ်ကောက်မယ်ကြောင်းရှိလို့သားတွေလည်းတခြားစနစ်ကြောက်ကောက်မယ်ကိုကတော့
ဒီလိုကောက်ယူကြမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကပြည်သူတွေစစ်ပီးဆောင်ပြည်သူတွေရွှေတောင်းလုပ်သားတွေအပါအဝင်နိုင်ငံတွင်းမှာရှိနေတဲ့မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ရေးအတွက်အားလုံးကိုစီရင်ကောက်ယူမယ်လို့ကော်မရှင်ကဆိုပါတယ်။ဒီစီမံချက်ကနေပြည်ပြည်စုံတဲ့မဲဆန္ဒရှင်စီရင်တစ်ခုထွက်လာမယ်လို့ကော်မရှင်ကတော့ယုံကြည်နေတာပါ။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာတွေတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေရာတွေတဲကိုဘလို့ကောက်ယူမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဘယ်ကူညီမှမယူဘဲကော်မရှင်တစ်ခုရဲ့ကပဲဒီစီမံချက်ကိုလုပ်ဆောင်တာဖြစ်တယ်လို့ကော်မရှင်ကတော့ပြောဆိုထားပါတယ
်။ကျွန်တော်ကလည်းကျွန်တော်စီမံချက်ချပြီးထုတ်ပါလေကျွန်တော်တို့ထွေးဥကဲဟိုလောက်ရကရဲ့ကျွန်တော်တို့ဘာသာချောင်းမှာပါဟုတ်ကဲ့။ချပြမယ်ချပြမယ်အရင်ကနှစ်စိတ်ကျွန်တော်တို့ချပြမှာပေါ့
။ဒီလိုလုပ်ဆောင်တဲ့စီမံချက်ကတကယ်ကိုအောင်မြင်ပါမလားဆိုတာကိုတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကမိကုံထုတ်ပြန်လာပြီးရှိပါတယ်။တကောင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဆိုင်ရဲကြော်ကြော်မြင့်ကတော့ပြည်ထောင်တဲ့မဲစင်းတစ်ခုရဖို့ဆိုရင်ကော်မရှင်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကမဲစင်းကောက်ယူခဲ့တဲ့နည်းလမ်းတွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အချက်အလက်တွေကိုအရင်စုစည်းတုံးသက်ပြီးမှသာစီမံချက်တစ်ခုကိုတိတ်ချရေးဆွဲလုပ်ဆောင်တင်တယ်လို့သူကတော့အကြံပြုသွားပါတယ
်မဲစင်းကအခုလက်ရှိရှိနေတဲ့ဥပဒေမူပေါင်းရကော်မရှင်ကမဲစင်းကိုပြုစုတယ်မဲစင်းကိုပြုစုပြီးကတ်ထားမယ်ကတ်ထားပြီးရင်နိုင်ငံသားတွေကသွားကြည့်တယ်ကြည့်ပြီးရှင်းမှားတဲ့ရှက်မှာပြင်တယ်ရှက်ပြင်အဲ့ဒါပြောမှာကော်မရှင်ကဒါကိုပြန်ပြီးတော့မှ update လုပ်မစင်းနည်းပဲဆိုတော့အဲ့ဒီညစနစ်အပြင်ကိုအခုကကော်မရှင်ကပြောသလိုမျိုးပဲမဲစင်းကိုကောက်မယ်ကောက်ပြီးတော့မှပါတီလက်ထဲကိုထည့်မယ်ဆိုရှင်အကောင့်နောက်ထပ်ကျွန်တော်တို့မဲစင်းပြုစုရေးမှာနောက်ထပ်ပါတီကိုထပ်ထည့်လိုက်လို့ဖြစ်နေတာပေါ့ဆိုတော့ပါတီကလည်းကျွန်တော်တို့မျိုးနေတိုင်းမှာမရှိဘူးတနင်္ဂနွေလုံးမှာပါတီရှိတာဆိုတော့ပါတီကြီးတစ်ခုပဲရှိကျွန်တော်ဘယ်လိုသဘောနားလည်နေမှာလဲကော်မရှင်ကိုယ်ရင်ဖြစ်စေဒါမှမဟုတ်လို့ရှင်လေဒီလွတ်လပ်တဲ့ရက်သက်ဖွဲ့စည်းတစ်ခုကနေပြီးတော့ဒီမဲစင်းကိုစနစ်တကျဥပဒေမှပြုလို့အရင်ဆုံးဆက်စစ်လေ့လာမှုလုပ်အဲ့ဒါပြီးတော့မှကျွန်တော်တို့မဲစင်းဘယ်လိုကောက်မယ်ဆိုတော့ပူပါလာချနေတယ်အဲ့ဒါအားမျိုးစင်ပို့ပြီးတော့မှကျွန်တော်တို့မဲစင်းကပိုကောင်းလာမယ
်ပြည်အောင်စုရေကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အစီအစဉ်ခံစားအရတော့ပြီးခဲ့တဲ့2015ထွေထွေရေကောက်ပွဲအတွင်းနေပြည်တော်အားကြမ်းမှုမရှိတာကြောင့်တနိုင်ငံလုံးမှာမြို့နယ်40မြို့လောက်ရေကောက်ပွဲကျင်းပနိုင်ခဲ့ခြင်းမရှိဘူးလို့ထုတ်ပြန်ကြေညာထားပါတယ်ရှင်